မီရောသာရောတန်ရှင်သောဝိညာဉ်တော်၏နာမတော်များ၌အာမင်ချစ်လာစွာသောညီကိုမွန်မပေါင်းတို့ဇူလိုင်လ၁ရက်နေ့တနင်္လာနေ့2019ခုနှစ်ဖတ်ရမယ့်ကျမ်းချက်အနေနဲ့ကတော့သမာတေဥခန်းကြီး၈ခန်းငယ်၁၈ကနေ20နှစ်ဖြစ်ပါတယ်ကျမ်းချက်ရဲ့ခေါင်းစဉ်ကဘာလဲဆိုတော့ကေဇူး၏နောက်လိုက်ဖြစ်လိုသူများဆိုတဲ့ခေါင်းစဉ်ကိုကျွန်တော်တို့ဖတ်ကြားပြီးတော့ထောက်ရှုကြပါစို့ကေဇူး၏နောက်လိုက်ဖြစ်လိုသူများသမာတေဥခန်းကြီး၈ခန်းငယ်၁၈ကနေ20နှစ်ကေဇူးသည်မိမိအနည်းတွင်ဝိုင်းရံလျက်ရှိသောလူစုဝေးကိုမြင်တော်မူလျင်တစ်ဖက်ကန်းသို့ကူးသွားရန်အမိတ်ပေးတော်မူ၏ထိုအခါကျန်းတဆရာတူသည်အထံတော်သို့ချင်းကာ၍ဆရာသခင်အရှင်ကြွသွားမည်နေရာတိုင်းသို့ကျွန်တော်လိုက်ပါမည်ဟုလျှောက်လေသခင်ယေရှုကလည်းမြေခွေးတို့၌အတွင်းများရှိကြ၏။ကောင်းငင်ငှက်တို့တွင်အသိုက်များရှိကြ၏။လူသားမူကားကောင်းချစရာနေရာမရှိဟုသူဟာမိတ်တော်မူ၏။တပည့်တော်တို့တွင်ခြားတူဦးကလည်းသခင်ကျွန်တော်၏အဖကိုတကြိုရန်ပရမဦးစွာသွားပါရစေဟုလျှောက်လေ။သို့သောသခင်ယေရှုကငါ့နောက်သို့လိုက်တော်လူသည်တို့သည်မိမိတို့လူသည်များကိုတင်းကြိုပါစေဟုမိတ်တော်မူ၏။ဤဒီကယေရှုသခင်မွန်မြတ်သောဧဝံဂေလိတရားတော်ပြီသည်ချစ်လာစွာသောညီကိုမောင်နှမပေါင်းတို့သခင်ယေရှုခေါ်ရာကိုလိုက်ဖို့တင့်မှာဆင်တင့်ရှိပြီလားချစ်ခင်စွာဖြင့်သခင်ယေရှုဟာကျွန်တော်တို့တယောက်စီကိုခေါ်လျက်ရှိပါတယ်ကျွန်တော်တို့တယောက်စီကိုနာမည်တက်ပြီးတဲ့နောက်ခေါ်ခြင်းဟာဖြစ်ရင်အင်မတန်သူမြတ်တဲ့ခွင့်ရည်နဲ့သူမြတ်တဲ့ကျေးဇူးတော်ပဲဖြစ်ပါဒါပေမဲ့သူ့နောက်ကိုလိုက်လို့ရှင်ဘယ်လောက်ထိပေးဆမှုပြုရမလဲဆိုတာကိုလည်းပဲခဏစံစာရဲ့ပထမပိုင်းမှာပြောထားတာတွေ့ရပါလေအခုထောက်ရှုချက်အနေနဲ့ပရမအူဆုံးချက်အနေနဲ့သခင်ယေရှုနောက်လိုက်ဖြစ်ဖို့ပေးဆရမယ့်အရာပေါ့လေ The cause of discipleship နဲ့ပတ်သက်ပြီးတဲ့နောက်နည်းနည်းလေးစဉ်းစားကြရအောင်ယနေ့ကျမ်းစာမှာကြံတတ်ဆရာတူသခင်ယေရှုဘယ်သွားသွားလိုက်ခြင်းတယ်လို့တောင်းဆိုလာတာတွေ့ရပါတယ်ဒါပေမဲ့သခင်ယေရှုကသူ့နောက်ကိုလိုက်ဖို့မဆုံးဖြတ်ခင်မှာသူ့နောက်ကိုလိုက်မဲ့သူတယောက်ရဲ့ပေးဆရမယ့်အရာကိုအရင်ဦးစွာသိရှိအောင်လုပ်ဖို့သူပြောပါတယ်ဘယ်လိုပြောသလဲဆိုတော့ကမြေခွေးတွေမှာတွင်းရှိတယ်ငှက်တွေမှာအတိုက်ရှိတယ်ငါမှာခေါင်းချဖို့နေရာမရှိဘူးဆိုတော့သခင်ယေရှုရဲ့စကားဟာဖြစ်ရင်စစ်မှန်တဲ့နောက်လိုက်ကောင်းရရှိဖို့သူပြောဆိုတဲ့စကားပဲဖြစ်ပါတယ်နောက်ပြီးတော့နောက်သခင်ယေရှုဟာနောက်လိုက်အရေးအတွက်မြန်းများကိုစာငတ်နေတာမဟုတ်ဘဲနဲ့စစ်မှန်ပြီးသစ္စာရှိတဲ့နောက်လိုက်ငယ်သားကောင်းများကိုသာလျှင်အလိုရှိတယ်ဆိုတော့လည်းပဲပေါ်လွင်ထင်ရှားတာတွေ့ရမုန်တန်းထန်တဲ့ချိန်မှာပြိုလဲတတ်တဲ့နောက်လိုက်မျိုးတွေခက်ခဲမှုတွေဒုက္ခတွေနာကျင်မှုတွေနဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရတဲ့အခါမှာလွယ်လွယ်ကလေးနဲ့သစ္စာဖောက်တတ်တဲ့နောက်လိုက်တွေကိုလည်းသခင်ယေရှုကမလိုလားပါဘူးဒါကြောင့်ခုနားထောင်နေတဲ့ညီကိုမောင်နှမအပေါင်းတို့တင့်နေတဲ့အဆုံးတိုင်သစ္စာတည်ကြည်တော်သူတယောက်ဖြစ်အောင်ကြိုးစားပါဆုံးတန်အောင်သစ္စာတည်ကြည်သောသူတယောက်ဖြစ်ဖို့လွယ်ပဲဖျားရှင်ထံကျေးဇူးတော်ကိုတောင်းခံဖို့အတွက်တိုက်တွန်းချင်ပါလေဒုတိယတစ်ချက်အနေနဲ့ The Great Call လို့ခေါ်တဲ့ကြီးမြတ်တဲ့ခေါ်ခြင်းကိုနည်းနည်းကျွန်တော်တို့ထောက်ရှုကြည့်ကြရအောင်ကောင်းငင်တဲ့မြေကြီးကိုပိုင်ဆိုးတော်မူတဲ့ဖျားသခင်ဟာကျွန်တော်တို့တယောက်စီကိုနာမည်တက်ပြီးတဲ့နောက်ခေါ်နေပါလေဒါဟာကြီးမြတ်တဲ့ခေါ်ခြင်းလို့ပဲကျွန်တော်တို့ခေါ်ရမှာဖြစ်ပါတယ်။ company တစ်ခုခုကခေါ်တာလည်းမဟုတ်ဘူး။အလုပ်ရှင်တူကခေါ်တာလည်းမဟုတ်ဘူး။ဘယ်သူခေါ်တယ်ဆိုတော့ကောင်းငင်နဲ့မြေကြီးကိုပိုင်သတ်တော်မူသောဖခင်ရှင်ကခေါ်တဲ့အတွက်ကြီးမြတဲ့ခေါ်တော်ခြင်းလို့ဆိုလိုတာဖြစ်ပါတယ်။ဖခင်ရဲ့ခေါ်ခြင်းကိုကြားပြီးတဲ့နောက်လိုက်ဖို့ဆုံးဖြတ်ချက်သူတိုင်းကိုရောမဩဝါဒစာခန်းကြီး၅ခန်းငယ်၅မှာပြောထားတဲ့အတိုင်းတန်ရှင်သောဝိညာဉ်တော်ဖခင်ရဲ့ကျေးဇူးတော်ကိုလည်းပဲဖခင်ကပေးပါဖြစ်ပါတယ်ဆိုတာကိုကျွန်တော်တို့သိရှိရပါတယ်ဖျားသခင်ရဲ့ချစ်ခြင်းဟာကျွန်တော်တို့ကိုဆွဲလန်းမှုတွေအလုံးကနေလွတ်မြောက်စေပါတယ်ဤကဲ့သို့သောဖျားရဲ့ချစ်ခြင်းဟာဖြစ်ရင်သူရဲ့ချစ်ခြင်းကြောင့်လက်ဝါးကားတိုင်းပေါ်မှာအသေးခံခြင်းကိုပြည့်စုံစေပါတယ်ဖျားကချစ်လို့ခေါ်တယ်ဆိုတာယုံကြည်ပြည့်တဲ့နောက်သူရဲ့နောက်ကိုကျွန်တော်တို့ရဲရဲကြီးလိုက်ချဖို့အတွက်တိုက်တွန်းချင်ပါတယ်သစ္စာခိုင်ခိုင်မြဲမြဲလေးအဆုံးတိုင်အောင်တည်ကြည်ဖို့အတွက်ဒီတိုက်တွန်းလိုပါတယ် ကရိသစ္စာတည်သောအခါနွယ်မြတ်သစ်ပင်ဆေးဘဲဝင်၏လို့ကျွန်တော်တို့အဆိုရှိပါတယ်။ဒါကြောင့်မလို့ကျွန်တော်တို့စေကျော်ခြင်းမင်္ဂလာခံယူခဲ့ခြင်းကပြုခဲ့တော်ဂရိသစ္စာတွေခရစ်စမတ်ပြည့်ရင်ခံခဲ့ခြင်းတုန်းကပြုခဲ့တော်ဂရိသစ္စာတွေလက်ထပ်ထိမ်များခြင်းခံတော်သူများလက်ထပ်ထိမ်များခြင်းခံခဲ့ခြင်းကပြုခဲ့တော်ဂရိသစ္စာတွေယဟန်ဖြစ်တော်သူများယဟန်သိက္ခာခံခဲ့ခြင်းကပြုခဲ့တော်ဂရိသစ္စာတွေစသည်ဖြင့်အဲ့ဒီဂရိသစ္စာတွေကိုတည်တည်မြဲမြဲမဖောက်ပြန်ပဲဆက်လက်၍ခိုင်ခိုင်မြဲမြဲဆုတ်ကန်နိုင်ကြစေဖို့အတွက်ဖျားရှင်ထံဆုတောင်းမှုလည်းပဲတစ်ဆက်ရီတောင်းဆိုအကြံပြုပါတယ်လို့တတိယနဲ့နောက်ဆုံးချက်နေလဲထောက်ရှုဖို့ဟာဖရာရဲ့နောက်ကိုလိုက်ရမှာဖြစ်ပေါ်တတ်တဲ့အတားဆီးတွေပေါ့လေ။ဘာလဲ။ဖရာခင်ရဲ့နောက်ကိုတော့လိုက်ခြင်းနဲ့သို့တော်အတားဆီးတွေဟာရှိတဲ့အခါကျတော့မလိုက်ရဲဘူးမလိုက်ဖြစ်ဘူးဆိုတာလေးတွေရှိတယ်။ဒီအတွက်ကြောင့်ဘာရီများလဲပေါ့လေ။ခြုံငုံပြီးတဲ့နောက်အတားဆီးတွေကိုကျွန်တော်တို့စုဆောင်ပြီးတဲ့နောက်ကြည့်လိုက်တဲ့အခါကျတော့အမျိုးအစားလေး2မျိုး3မျိုးလောက်တော့တွေ့ရပါတယ်ဖရာသခင်နောက်လိုက်ဖို့အတွက်တွန့်တိုတယ်နောက်ဆုတ်တယ်မလိုက်ရဲရတဲ့အကြောင်းရင်းကနံပါတ်1ကြောက်ရွံ့ခြင်းဖြစ်ပါကြောက်ရွံ့ခြင်းဖြစ်ပါသခင်ဆုရဲ့နောက်လိုက်ဖို့အတွက်ကြောက်ရွံ့တယ်ဘာဖြစ်လို့လဲသူကပြောထားတာလေကြောက်เสียဟုတ်မြေခွေးတွေမှာတွင်းရှိတယ်ငှက်တွေမှာတိုက်ရှိတယ်ငါမှာခေါင်းချเสียနေရာမရှိဘူးလို့ပြောထားတော်တော်လည်းပဲသူ့ရဲ့ကားလိုင်းကိုထမ်းပြီးတဲ့နောက်မိမိကိုငင်းပယ်ပြီးလိုက်ပါဆိုတော့လည်းပြောထားတယ်ဆိုတဲ့အခါကျတော့ကြောက်ရွံ့တဲ့ပုံကိုယ်တွေနေနဲ့ခင်စုကိုရဲ့နောက်ကိုလိုက်ဖို့နောက်တွန့်တဲ့သဘောလေးတွေရှိတယ်ဒါကြောက်ရွံ့ခြင်းရဲ့နော်ခင်စုကိုနောက်ကိုလိုက်ပြီးဆိုလို့ရှိရင်တော့ဒုက္ခတော့တွေ့ရမှာပဲနော်နာကျင်မှုတွေတော့ဖြတ်တန်းရမှာပဲစုခင်းလောင်းတော့နင်းချစ်သွားရမှာပဲဆိုတဲ့ကြိုတင်ပြီးတဲ့နောက်ကြောက်ရွံ့တဲ့စိတ်ဓာတ်ကြောင့်သခင်စုနောက်ကိုမလိုက်ရဲတော့ပဲနဲ့တွန့်ဆုတ်သွားတဲ့အနေအထားလေးဖြစ်ပါနောက်တစ်ချက်ကသခင်စုရဲ့နောက်ကိုလိုက်ရမှာဖြစ်ပေါ်တာလဲနောက်အတားဆီးတစ်ခုကဘာလဲဆိုတော့မိမိကိုယ်ကိုချစ်လွန်ခြင်းသို့မဟုတ်မိမိကိုယ်ကိုဂရုစိုက်လွန်ခြင်းပဲဖြစ်ပါတယ်ကိုယ်ကိုနော်ဒီအထီးမခံမှုပေါ့လေစိန်နဲ့နေခြင်းနဲ့သာသာရရာလေးနေခြင်းနဲ့ချမ်းချမ်းသာသာကြွကြွဝဝစည်းစိမ်ပျော်ပျော်လေးနေခြင်းနဲ့စိန်ခံခြင်းနဲ့စသဖြင့်မိမိကိုယ်ကိုဂရုစိုက်လွန်တဲ့ပုဂ္ဂိုလ်အားလည်းပဲအခုနာသခင်ဆုနောက်လိုက်လို့ရှိရင်ဖြစ်ပေါ်လာမဲ့ဒုက္ခဒုက္ခတွေကိုကြိုတင်မြင်ရတဲ့အခါကျတော့ကလိုက်ဖို့အတွက်မဆုံးဖြတ်ရဲဘူးဆိုတဲ့ပိုင်းလေးတွေဖြစ်ပါနောက်တစ်ခုကခင်ခရစ်တော်ရဲ့နောက်ကိုလိုက်ရမှာဖြစ်ပေါ်တာတဲ့နောက်တားဆီးတစ်ခုကဘာလဲဆိုတော့အခြားသောလူပုဂ္ဂိုလ်တွေသူရင်းမဟုတ်အခြားသောအရာတွေပေါ်မှာတန်ရောစဉ်ကြီးမားခြင်းကြောင့်ဖြစ်တယ်ဒါကြောင့်မိဘတွေပဲဖြစ်စေဆွေမျိုးတွေပဲဖြစ်စေတခြားသောလယ်တွေတောင်ယာတွေစသဖြင့်ပစ္စည်းဥစ္စာတွေလူပုဂ္ဂိုလ်တွေပေါ်မှာတန်ရောစဉ်ကြီးမားနေတဲ့ပုဂ္ဂိုလ်တယောက်ဟာလည်းပဲဒီကြီးမားသောတန်ရောစဉ်ကျိုးတွေကိုဖြတ်တော့ဖို့အတွက်သူ့မှာသတ္တိအင်အားမရှိသည့်အခါကျတော့ကသခင်ဆုရဲ့နောက်ကိုလိုက်ဖို့မရဲတော့ဘူးအနေထားလေးဖြစ်ပါတယ်။ခင်ဆုနောက်ကိုလိုက်မဲ့သူကအားလုံးဖြတ်ရမယ်ဟုတ်တန်ရောစဉ်เนาะ။နောက်ဆုံးတစ်ချက်နေတော့အဟံတာပါ preoccupation ပေါ့။ preoccupation ဆိုတာသူ့ကိုမလွတ်လပ်တဲ့အနေထားတစ်ခုနေနဲ့မိမိမှာဒီလွမ်းမမှုတစ်ခုကရှိနေသည့်အခါကျတော့ဒါမလွတ်လပ်သည့်အတွက်ကြောင့်သခင်ဆုနောက်ကိုမလိုက်နိုင်ဘူး so english လို့ပြောရမယ်ဆိုလို့ရှိရင် in order to free for god you have to be free from everything လို့ပြောထားပါသခင်ဘုရားအတွက်လွတ်လပ်မှုဆိုတာစေခံနိုင်မှုဆိုတာအားလုံးတို့အရာတွေနဲ့လွတ်မြောက်မှုရှိရမယ်ဆိုတဲ့သဘော to be able to free for god you need to be free from everything ဒီအရာတွေလည်းပဲစဉ်းစားထောက်ရှုဖို့ဖြစ်ပါသခင်ခရစ်တော်ကသူနောက်ကိုလိုက်တဲ့သူတွေကိုဘာပြောတယ်လဲဆိုတော့ကတာမာတိယုခန်း29ခန်းငယ်29မှာတွေ့ရပါတယ်။ဤလောကမှာအဆက်တရာနောင်ဘဝမှာထာဝရချမ်းသာပြီးမယ်လို့အတိအလင်းပြောထားတာတွေ့ရပါတယ်။ဒါကြောင့်သခင်ဆုနောက်ကိုလိုက်ဖို့ဘာတန်ရောစဉ်ကျိုးတွေကဆွဲထားနေပါလဲ။ဖျားသခင်တန်ဆုတောင်းဖို့တိုက်တွန်းပါရစေ။ဖျားသခင်သင်တို့တူးစီကိုကောင်းကြီးပေးပါစေလို့